စစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေး PDF ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဘက်မှာဒီနေ့ဇွန်လ3ရက်နေ့မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီချိန်ထဲမှာပဲရှမ်းပြည်နယ်နဲ့ကယားပြည်နယ်အစပ်မိုးပြဲမြို့မှာလည်းမြို့ကန်တွေမြို့တွေကနေထွက်ခွာသွားကြဖို့စစ်တပ်ဘက်ကတတိပေးတာကြောင့်ဒေသခံတွေထပ်မံတင်းရှောင်နေကြရပါတယ်။ကယားပြည်နယ်ဘက်ကအခြေအနေတွေကို VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကယားပြည်နယ်ဒီမော့ဆိုမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားဒီနေ့နေ့လယ်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်မှုတွေအတွင်းဒီမော့ဆိုပြည်သူ့ကာကွယ်ရေးဖွဲ့တယောက်သေဆုံးခဲ့တယ်လို့ကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်ဒီနေ့ကပြည်နယ်မော့ဆိုမြို့နယ်မှာ7နှစ်တော့ကစံပြထောက်မှန်ကြီးပါမှာပြစ်ခတ်မှုတို့ရှိတယ်ပေါ့ဒီတရားဖက်ကကြောင်းချဆုံးသွားတယ်ပေါ့နော်ကျွန်မခေါ်စီကဒီရွာဖက်ဒီစံပြထောက်မှန်ဖက်တွေတက်လာဆွဲတဲ့အတွက်ပြစ်ခတ်မှုတို့ဖြစ်သွားတာပေါ့နော်
ဒီကနေ့ဒီမော့ဆိုမြို့နယ်အတွင်းနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ကတိုက်ပွဲအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒီမော့ဆိုမှာတော့ဒီနေ့တော့မသိသေးဘူးမနေ့ကတော့ဒီမော့ဆိုမြို့မှာရဲစခန်းပါဝင်ပြန်မှာအဲကျွန်တော်လုံကြုံကြီးစစ်ဆေးတာရှိတယ်အဲ့မှာရက်ကွက်အတွင်း3နေရာနေပြီးတော့ကျမ်းပဲ40လောက်ကလက်နေကြီးလက်နေငယ်နဲ့ပြစ်ခတ်တဲ့ဟာတွေရှိတယ်ပြစ်ခတ်ပြီးတော့မြို့တောင်ဘက်ကိုပြန်ပြီးဆုတ်ပါတယ်အဲကျွန်တော်စီကတော့စစ်တီတူတန်ရရှိတဲ့ဖြစ်စဉ်ကြီးရှိပါတယ
်။မနေ့ညနေတုန်းကလည်းဒီမော့ဆူမြို့ထဲကဒေါငန်ခါရက်ွက်ဘက်မှာပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်။မေလ23ရက်နေ့ကနေဒီကနေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တို့ကြားပြစ်ကတ်မှုတွေဖြစ်ပွားနေတယ်လို့တောင်းနေချီတဲ့ဒေသခံတွေကလည်းစစ်ရှောင်နေရပါတယ်။အလားတူပြစ်ကတ်တိုက်ခတ်မှုတွေဖြစ်နေတဲ့ကယားပြည်နယ်အစရှမ်းပြည်နယ်မိုးပြဲမြို့တွင်မှာမြို့နေသူတွေရှောင်ထွက်သွားဖို့ဒီမနက်မှာစစ်တပ်ကလိုက်ပြီးကြီးညာနေတယ်လို့မိုးပြဲမြို့ခံတူကပြောပါတယ
်မိုးပြဲမြို့တိမရှိမိခဲ့ဒီတူအပေါင်းတို့ရွာကျေတို့ထွက်သွားပြပါရန်သူတို့ကစီတီကိုအတန်းဆုံးခြုံချပြပါရန်ဆိုမှဟိုစစ်တပ်တွေကအော်လာနေပြီးမှရွာကျေကိုထွက်သွားတဲ့အနေအထားလေးရှိတယ်ဒီမနက်10နိုင်ကျော်တော့အောင
်စစ်တပ်ကအဲ့ဒါလိုလိုက်တရီပေးနေတဲ့အတွက်တမျိုးလုံးနီးပါထွက်သွားနေကြတယ်လို့မြို့ခံတူကပြောပါတယ
်စီတီကနေကြတယ်ကတော့တော့တော့တော့ချီတချို့ကကြက်ကွဲမှာဆောက်ချောက်ထားဖို့ပေါ့နော်ထားထားတယ်ဒီဆက်ပုံပုံတော့ဆက်မယ
်ဘာကြောင့်လဲလို့မပြောပဲပြည်သူတွေကိုမြို့ရွာကနေရှောင်ထွက်သွားဖို့စစ်တပ်ကအော်လာနဲ့လိုက်အော်နေတဲ့ပုံမှာကရင်နေမျိုးရကာကိုရေးဖွဲ့ GNDF ပြန်ကြားရေးတာဝန်ခံကအခုလိုမြင်ပါတယ
်စစ်တပ်ကနေပြောတာလဲအဲ့လိုမျိုးပြောတယ်လို့လဲကြားတော့ပေါ့နော်သူတို့ကရက်ချက်ရှိရှိလူစုကိုဒုက္ခပေးဖို့ကြီးနေတယ်လည်းမြင်တော့အင်းကြီးဖောက်တိုင်းဖောက်မယ်သူတို့အမှန်တော့ကြားတယ်မသိဘူးပေါ့
မိုးပြဲမြို့တွင်မနေ့ဇွန်လ2ရက်နေ့ကနှစ်ဖက်ပြစ်ကတ်မှုမှာအရတားတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNDF တာဝန်ရှိသူကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့မိုးပြဲမြို့မှာစစ်တပ်လုံခြုံရေးဖွဲ့ကိုလာရောက်ပြစ်ခတ်တာလို့ပြောပါတယ
်ဒီမော့ဆိုဘက်ကနေမိုးပြဲရဲ့အဝင်ထွက်လမ်းမှာကျွန်တော်တို့ကင်းဆောင်နေတာဟာရှိတယ်အဲ့ဒါကိုမိုးပြဲရဲ့တောင်ဘက်မှောက်မှာကျမ်းဘက်30လောက်ကသာပြစ်တာရှိတယ်ဒီဘက်ကပြန်လဲပြီးတော့ပြစ်ခတ်တဲ့အခါမှာအနောက်တောင်ဘက်ဆုတ်သွားတာရှိတယ်အဲ့ဒီမှာတော့ကျွန်တော်ထိခိုက်ရဒဏ်ရာရရှိမှုမရှိပါဘူး
မေလ23ရက်နေ့တုန်းကမိုးပြဲမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမှာစစ်တပ်ဘက်ကနေအင်အားထပ်မံဖြည့်တင်းထားပါတယ်။ဖဲခုံနဲ့မိုးပြဲဘက်မှာအရှိပတောင်ကအရှိကယန်းဒေသဘက်မှာစစ်ရှောင်900လောက်ရှိနေပြီးအနောက်ကယန်းဒေသဘက်မှာစစ်ရှောင်1000ကျော်ရှိနေတယ်လို့စစ်ရှောင်ရွာသားတွေကပြောပါတယ်။မေလ23ရက်နေ့ကနေဒီကနေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တွေကြားစစ်ရေးပဋိပက္ခတွေကြောင့်ကယားပြည်နယ်လွိုင်ကော်မြို့ဒီမော့ဆူမြို့ဘရူဆူမြို့နဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲမြို့ကစုစုပေါင်းပြည်သူ9000ကျော်စစ်ဘေးဒုက္ခသည်ဖြစ်နေကြပါတယ်ခင်ဗျာ